Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2014ခုနှစ်ဇွန်လ3ရက်အင်္ဂါနေ့မနေ့ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 2432နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတော်တာရှင်အားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဦးပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကတော့တာညူပါဒီနေ့မနေ့ကြီးညာပေးမဲ့သတင်းတွေထဲမှာတော့ဒီရုရှားနဲ့နေချင်းဆက်နေတဲ့ယူကရိန်းအစိုးရအဆောင်အုံတစ်ခုကိုဒီတနင်္လာနေ့အစောပိုင်းကရုရှားလူလာတဲ့ခွဲထွေသမားယာကနန်းလောက်ဒီလက်နက်အင်အားပြည်နယ်ဝင်ရောက်တိုက်ခိုက်ပါတယ်နောက်ဒီအမေရိကန်သမ္မတဥပမာကတော့အခုအမေရိကန်စံချိန်တနင်္လာနေ့ညပိုင်းမှာဥရောပခီးစဉ်ကိုထွက်ခွာသွားပြီဖြစ်ပါတယ်နောက်ဒီရွှေသတိကံဒေသမြန်မာနဲ့အင်ဒီဂျင်းနိုင်ငံတွေမှာဘိန်းဆိုင်ပြိုမှုနဲ့မွေးရစီဝါကုန်တယ်မှုတွေဟာ6နှစ်ဇက်တိုက်တိုးများလာနေရဆိုပြီးတော့ဒီအစင်စာတစ်တဆောင်မှာဖော်ပြလိုက်ပါတယ်ဆရာဒီထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနေတဲ့အတူတင်ဆက်ပေးသွားဖို့ရှိပါတယ်ကိုဆက်မွေ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာသတင်းတွေအပြီးမှာနားဆင်ကြရမှာတွေကတော့တီလဝါစီမံကိန်းမှာနင်းနာဆုံးရှုံးတဲ့ဒေသခံတွေရဲ့ကိုယ်စားလှယ်တွေကဂျပန်ဖွံ့ဖြိုးရေးအေဂျင်စီကိုဂျပန်နိုင်ငံထိတွားရောက်ပြီးတော့တောင်းဆိုမှုတွေလုပ်ခဲ့တဲ့အကြောင်းလက်ပရောင်းတောင်ကျင်းနီစီမံကိန်းပေါ်ထပ်မံပြီးတော့ဆန္ဒပြမှုတွေဖြစ်ပေါ်နေတဲ့သတင်းနဲ့အတူ
ကျွန်တော်မြင်ရတော့ပညာရေးပြည်ပြင်ပြောင်းလဲမှုကအစိုးရရဲ့ချုပ်ကန်မှုအောက်မှာပြည်ပြင်ပြောင်းလဲတာမျိုးမဖြစ်ခင်ဘူးအခုဦးတည်နိုင်သိန်းတို့
မြန်မာနိုင်ငံအစိုးရရဲ့ပညာရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေပြုလုပ်နေတယ်ဆိုပြီးတော့ပြည်ထောင်စုဝန်ကြီးတွေရဲ့ပြောဆိုချက်ပေါ်အမြင်နဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်မှာအပြည့်အစုံကိုနားဆင်ကြရမှာဖြစ်ပါတယ်အဲ့ဒါပြင်အိန္ဒိယထိုင်းနိုင်ငံရဲ့အခြေအနေနောက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာအပစင်ထုတ်လွှင့်နေကြစီဝါရေးကဏ္ဍနဲ့တူတာဆုံလင်းအမေရိကန်တခွင်စတာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညူဦးနဲ့ကိုရနိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံတွင်ရုရှားနဲ့နေချင်းဆက်မှာရှိတဲ့ဒီယူကရိန်းအစိုးရအဆောင်တစ်ခုကိုတနင်္လာနေ့အစောပိုင်းကရုရှားလူလာတဲ့ခွဲထွေရေးသမားယာကနန်းလောက်ဒီလက်နက်အင်အားအပြည့်နဲ့ဝင်ရောက်တိုက်ခိုက်တာမို့လို့တနေ့လုံးနီးပါးတိုက်ပွဲတွေဖြစ်ပြီးတော့လူ9ဦးထက်မနည်းသေဆုံးခဲ့တယ်ဆိုပြီးယူကရိန်းအာဏာပိုင်တွေကပြောပါတယ်။နှစ်လကြာခွဲထွက်မှုတပုံထားမှုဖြစ်နေတဲ့လူနက်စ်အနီးမှာအခုလိုတိုက်ပွဲဖြစ်သွားတာပါ။ယူကရိန်းရှေ့ပိုင်းမှာအခုလိုမျိုးကြမ်းဖက်မှုတွေတိုးမြင့်လာတာနဲ့ပတ်သက်လို့ရုရှားပေါ်မှာအမေရိကန်ပြည်ထောင်စုကထပ်ပြီးတော့ပြစ်တင်ဝေဖန်လိုက်ပါတယ်။တပုံထမှုကရုရှားတွေဘက်ကဒီတိုက်ခိုက်သမားတွေရောလက်နက်နဲ့ပါကူညီအားပေးနေတဲ့ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနကဆွဆွဲပါတယ်။နေဆက်ဖြတ်ကျော်တဲ့ဒီလက်နက်ကင်တွေကိုရုရှားဘက်ကနေပြီးတော့ဘာအတားအဆီးမှမလုပ်ခဲ့ဘူးလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောကွင်းရသူဂျန်ဆက်ကီးကတင်းလာနေမှာပြစ်တင်ပြောဆိုခဲ့တာပါ။အဲ့ဒီမတိုင်ခင်နိုင်ပိုင်းတော့ကဒီလူသားချင်းစာနာမှုအဖြစ်နေရာတွေသတ်မှတ်ထားရှိဖို့ဆိုတာကိုကုလသမဂ္ဂဆုံးဖြတ်ချက်ချဖို့အတွက်ရုရှားဘက်ကနေအဆိုတင်သွင်းပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းအားဆိုလို့ရှိရင်ဒီသာတွင်လူသားချင်းစာနာကူညီမှုအထောက်ပံ့တွေအတားအဆီးမရှိပေးနိုင်ရတဲ့ရေသာဆိုပြီးရုရှားဘက်ကပြောဆိုပါရခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရှိတဲ့စွမ်းအင်ဆက်ရုံတွေကနေထုတ်လွှတ်နေတဲ့ကာဗွန်ဓာတ်ငွေတွေကို3ပုံ2ပုံလောက်ရှော့ချသွားမဲ့အစီအစဉ်ကိုသမ္မတဝါမအစိုးရကကြေညာလိုက်ပါတယ်ဒီလနေ့ကအကြမ်းဖျင်းဖော်ပြခဲ့တဲ့အဆိုပြုချက်ဟာရည်မှန်းချက်ကြီးမားပေမဲ့အောင်မြင်နိုင်တယ်လို့အမေရိကန်အစိုးရပတ်ဝန်းကျင်ထိန်းသိမ်းရေးဌာနအကြီးအကဲဂျီနာမကာတီကပြောလိုက်ပါတယ်ဒီစီစဉ်ကနေအောင်ကြီးလေနဲ့ချွေတာသုံးဆွဲနိုင်တဲ့စွမ်းအင်တွေလို့ပြန်လည်အသုံးပြုနိုင်တဲ့စွမ်းအင်အရင်းမြစ်တွေကိုမြင့်တင်သွားဖို့ရည်ရွယ်တာဖြစ်ပါတယ်။ဒီဆိုပြချက်ကိုရှေ့လာမယ့်နှစ်မှာအပြည့်သက်ရေးဆွဲနိုင်မယ်လို့မျှော်မှန်းထားပြီးဒါဟာရာသီဥတုကိုပြောင်းလဲစေတဲ့နေရာမှာအဓိကဓာတ်ငွေဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ပထမဆုံးကန့်သတ်တဲ့ဆိုပြချက်ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဥပမာဟာအမေရိကန်စံချိန်အခုဒီတနင်္လာနေ့ညပိုင်းမှာဥရောပခီးစဉ်ကိုထွက်ခွာသွားပြီဖြစ်ပြီးတော့ဒီခီးစဉ်အတွင်းမှာတော့ပိုလန်၊ဘယ်လ်ဂျီယံနဲ့ပြင်သစ်နိုင်ငံတွေကိုတွားရောက်ဖို့ရှိနေပါတယ်။ယူကရိန်းနိုင်ငံမှာရုရှားလူလာသူခွဲထွေးလှရှားမှုတွေနဲ့စီးတက်မှုဖြစ်နေချိန်မှာပဲသမ္မတဥပမာရဲ့အခုဥရောပခီးစဉ်ဖြစ်လာတာပါ။မစ္စတာဥပမာဟာယူကရိန်းယူကောက်ပွဲနိုင်ပြီးတော့ဒီသမ္မတဖြစ်တော့မဲ့ပက်ထရိုပိုရိုရှန်ကိုနဲ့ပိုလန်မှာတွေ့ဆုံဖို့ရှိနေပါတယ်။ဗိုလ်တုံးနေနဲ့ကြာပရိနေတွေမှာတော့ဒီဘယ်လ်ဂျီယံနိုင်ငံဘရာဇယ်မှာအမေရိကန်မဟာမိတ်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။ရုရှားနိုင်ငံကအင်ရှင်ဖြစ်ဆောင်ရွက်မဲ့အခုသတင်းပတ်ထဲလှုပ်ဖို့စီစဉ်ထားကြတဲ့စစ်မှုထိပ်သီးရှစ်နိုင်ငံစည်းဝေးကိုတပိတ်မှောက်ဖို့အတွက်ကြံနိုင်ငံတွေကဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုမျိုးဒီသမ္မတဥပမာအပါအဝင်ကြံတဲ့ဒီနိုင်ငံခေါင်းဆောင်တွေဘယ်လ်ဂျီယံမှာတွေ့ဆုံကြဖို့ဆိုပြီးတော့အလျင်အမြန်စီစဉ်ခဲ့ကြတာပါယူကရိန်းနိုင်ငံကခွဲထွက်သွားတဲ့ခရမ်မီးယားကိုရုရှားအောက်ဝင်သွားတဲ့နောက်အခုလိုမျိုးရုရှားကိုတပိတ်မှောက်ဖို့အတွက်ဆုံးဖြတ်ချက်ဖြစ်ခဲ့တာပါသမ္မတဥပမာဟာပြင်သစ်နိုင်ငံရောက်ရင်တော့နော်မန်ဒီမှာရှိတဲ့ဒီနော်မန်ဒီကအိုမာဟာကမ်းခြေမှာလုံးမဲ့ DD 290ပြည့်အထိမ်းအမှတ်ခန်းနာမှာတယောက်မိကုန်းပြောဖို့ရှိပါတယ်။ဒုတိယကမ္ဘာစစ်အတွင်းတုန်းကနာစီတပ်တွေကိုမဟာမိတ်တပ်တွေကပြန်လည်မောင်းထုတ်တိုက်ခိုက်တဲ့အထိမ်းအမှတ်ဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်လည်းအဲ့ဒီခန်းနာကိုတယောက်ဖို့ရှိနေပါတယ်။ဒါပေမဲ့လို့အမေရိကန်နဲ့ရုရှားခေါင်းဆောင်နှစ်ဦးအဲ့ဒီမှာစီဝေးဖို့ဆိုတာစီစဉ်လုပ်ထားတာမရှိပါဘူး။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ဒီရုရှားသမ္မတနဲ့နော်မန်ဒီမှာတွေ့ဆုံဖို့စီစဉ်ထားပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်မှာအဖမ်းခံခဲ့ရတဲ့အမေရိကန်စစ်တုံးပန်းနဲ့တာလီဘန်အကျဉ်းသားတွေလဲလှယ်ခဲ့တဲ့ကိစ္စပေါ်အမေရိကန်အာဏာပိုင်တွေကာကွယ်ပြောဆိုနေရပါတယ်။ဒါပေမဲ့အမေရိကန်တပ်ချက်ကြီးဘိုဘတ်ဒေါဟာအမေရိကန်ရဲ့စစ်ရေးချိုးဖောက်ချက်တွေကိုစိတ်ပြက်လာပြီးတဲ့နောက်သူ့သဘောနဲ့တက်ကနေထွက်သွားတာလို့တပ်ချက်ကြီးဘိုနဲ့အတူတွဲလုပ်ဖူးတဲ့သူတွေကပြောပါတယ်။တက်ချက်ကြီးကိုတီးတဲ့စစ်ဖက်တာဝန်ရှိသူတွေကတော့လွန်ခဲ့တဲ့9နှစ်လောက်ကပျောက်သွားတဲ့အချိန်မှာအသက်23နှစ်ပဲရှိသေးပြီးသူဟာကင်းဆောင်နေတုန်းလက်နက်ကိုထားပြီးတော့စခန်းကနေထွက်သွားတာဖြစ်တယ်လို့ပြောပါတယ်။ဘဂဒေါအနေနဲ့သူ့ရဲ့လောက်ရက်တွေကိုဖြည့်ရှင်းဖို့လိုတယ်ဆိုပြီးတော့လည်းတချို့ကပြောကြပါတယ်။ဘဂဒေါကိုတာလီဘန်တွေက2009ခုနှစ်မှာဖမ်းဆီးခဲ့ပြီးတော့ကျူးဘားနိုင်ငံဂွမ်တနာမိုစစ်ကျင်းစခန်းမှာထိန်းသိမ်းထားတဲ့တာလီဘန်အကြမ်းဖက်သမား9ယောက်ကိုလွတ်ပေးဖို့သဘောမတူမချင်းသူကိုထိန်းသိမ်းထားခဲ့တာဖြစ်ပါတယ်ဘဂဒေါဟာသူ့သဘောနဲ့သူတက်ကနေထွက်သွားတာဖြစ်ပြီးဘာကြောင့်ထွက်သွားလဲဆိုတာကိုမသိဘူးလို့စစ်ဖက်တာဝန်ရှိသူတွေကသတင်းဌာနတွေကိုအတည်ပြုပါတယ်သူကအမေရိကန်နိုင်ငံမှာအစဉ်ခံတာတွေမိသားစုနဲ့တွေ့ဆုံတာတွေမလုပ်ခင်မှာတော့အခုဂျမနီနိုင်ငံမှာဆေးစစ်တာတွေလုပ်နေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9.25 လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေပြီးထိတဲ့အောင်နိုင်ငံကသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်။ရွှေသတိကံဒေတာမြန်မာနဲ့အိန္ဒိယနိုင်ငံတွေမှာဘိန်းဆိုင်ပြိုမှုနဲ့မွေးဆွေးအားကုန်သွယ်မှုတွေဟာ6နှစ်ဇက်တိုက်တိုးများလာနေတယ်ဆိုပြီးတော့ Netherlands ခြေစိုက်ဖြစ်တဲ့ TNI Transitional Institute ရဲ့တိကောက်ခင်ဗျာ Transnational Institute ရဲ့အစီအစဉ်စာတက်မှာဖော်ပြပါရတယ်။ဒီအခြေအနေတွေကိုကြည့်လို့ရှိရင်ဒေတာတွင်အစိုးရတွေရဲ့မွေးဆွေးအားတားဆီးနေနေမူဝါဒအားနည်းမှုတွေရှိနေပြီးတော့ဒီတိုင်းသွားမယ်ဆိုရင်တော့2015ခုနှစ်မွေးဆွေးအားကင်းလွတ်ဆုံးဖြစ်ရမယ်ဆိုတဲ့အာဆီယံအရှိတောင်အရှနိုင်ငံများတင်းရဲ့မဟာဗျူဟာမြှုပ်မှန်းချက်အကောင့်ထဲပေါ်လာမှာမဟုတ်ဘူးဆိုပြီးတော့ထောက်ပြလိုက်ပါတယ်။ဒါကြောင့်လည်းပဲဒီကျေးလက်ဆင်းရဲမွေးတေမှုအပါအဝင်မွေးဆွေးအားကုန်သွယ်မှုကိုဖြစ်စေတဲ့အကြောင်းတရားတွေကိုအဓိကထားကင်တွယ်ဖြည့်ရှင်းနိုင်မဲ့မူဝါဒမျိုးတွေပြုပြင်ပြောင်းလဲသွားဖို့လိုအပ်တယ်ဆိုပြီးတော့အစီအစဉ်စာမှာအကြံပေးတိုက်တွန်းထားပါတယ်။အခုလိုမျိုးဒီဘိန်းနဲ့အခြားမွေးဆွေးအားထုတ်လုပ်မှုတွေမှာမြန်မာနိုင်ငံဟာအဓိကလို့ဖြစ်နေပြီးတော့အဲ့ဒီမွေးဆွေးအားအများစုဟာတရုတ်နဲ့ထိုင်းနိုင်ငံဘက်ကိုသွားနေတယ်လို့အစီအစဉ်စာတက်မှာဖော်ပြပါတယ်။2006ခုနှစ်တုန်းကဒီဘိန်းဆက်ခင်းအေကာဟက်တာ24,000ကနေပြီးတော့2013ခုနှစ်မှာတော့ဟက်တာ98,000အထိတိုးလာတယ်လို့ UNODC ကုလသမဂ္ဂမွေးဆွေးအားတိုက်ဖြတ်ရေးအဖွဲ့ရဲ့ခန့်မှန်းချက်ကိုကိုကဖော်ပြပါတယ်။ဒီခန့်မှန်းချက်အရဆိုရင်တော့အာဖဂန်နစ္စတန်နိုင်ငံပြီးရင်တော့မြန်မာနိုင်ငံဟာဘိန်းဆက်အေကာအများဆုံးဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီဘိန်းဆက်အေကာဟာ2013ခုနှစ်အတွင်းမှာဟက်တာ2,000,000ကျော်ရှိပါတယ်။တချို့နဲ့မှာပဲဒီရှမ်းပြည်နယ်နေနဲ့ကချင်ပြည်နယ်ဘက်တွေမှာအဖတ်တမင်းစိတ်ကြွစီပြထုတ်လုပ်မှုတွေလည်းတိုးလာတယ်ဆိုပြီးထောက်ပြထားပါတယ်။မြို့စီဝါထုတ်လုပ်မှုမှာအခြေခံကြောင်းတရားတွေဖြစ်တဲ့စီးရဲမွေးတည်မှုဒေသတွင်းပြည်ပခတင်းမာမှုတရုတ်နိုင်ငံဘက်ကဘိန်းဖြူတင်ပို့မှုစတာတွေကိုဒေသတွင်းအစိုးရတွေနဲ့နိုင်ငံတကာကထိတိယောက်မဖြေရှင်းနိုင်ဘဲနဲ့တော့ဒီဘိန်းနှိမ်နေတဲ့မြို့စီဝါတိုက်ဖြည့်လုပ်ငန်းတွေမှာအောင်မြင်မှုရမှာမဟုတ်ဘူးလို့အစီအစဉ်စာကိုပြုစုသူဖြစ်တဲ့ Tom Kramer ကပြောပါတယ်။မွေးဆွေးအားနှိမ့်နှင်းရေးမူဝါဒတွေကိုဒီကျန်းမာရေးဖွံ့ဖြိုးရေးဒေသညီညာရေးနဲ့လူခွင့်ရေးအခြေအနေတွေအပေါ်မှာဦးစားပေးတဲ့မူဝါဒတွေအဖြစ်ပြုပြင်ပြောင်းလဲမှုတွေလုပ်သွားဖို့အစီအစဉ်မှာအကြံပြုထားပါတယ်။ Bouncing Back လို့အမည်ပေးထားတဲ့ဒီအစီအစဉ်ကိုမြန်မာ Laos Thai တရုတ်နဲ့အိန္ဒိယရှေ့ဘက်ချမ်းမာရှိတဲ့လယ်သမားတွေမွေးဆွေးအား၃ဆွဲသူတွေမွေးကုံတွေယာကနန်းကို2009ခုနှစ်နဲ့2013ခုနှစ်တွေအတွင်းမေးမြန်းပြီးတော့ပြုစုထားတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ကုန်သွယ်ရေးဝန်ကြီး Penny Pritzker ဦးဆောင်တဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ဟာအခုသတင်းပတ်ထဲမှာမြန်မာအပါအဝင်အာရှခီးစဉ်စတင်မှာဖြစ်ပါတယ်။ကုန်သွယ်ရေးဝန်ကြီးနဲ့အတူအမေရိကန်စီးပွားရေးလုပ်ငန်းအမှုဆောင်ရာရှိများကိုယ်စားလှယ်တွေနဲ့အမေရိကန်အာဆီယံစီးပွားရေးကောင်စီဖွဲ့ဝင်တွေပါပါဝင်ပြီးဗီယက်နမ်၊မြန်မာနဲ့ဖိလစ်ပိုင်နိုင်ငံ၃နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးဆက်ဆံမှုတွေတိုးမြင့်လာဖို့ရည်ရွယ်တာဖြစ်ပြီးနှစ်ဖက်ကြားစီးပွားရေးဆက်ဆံမှုတွေပိုပြီးနက်နက်ရှိုင်းရှိုင်းဆောင်ရွက်နိုင်အောင်ကုန်သွယ်ရေးဝန်ကြီးဌာနအနေနဲ့အောင်ထားဆောင်ရွက်နေတာဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာရှ၃နိုင်ငံခီးစဉ်မှာမြန်မာနိုင်ငံကိုနောက်ဆုံးမှရောက်ရှိဖို့ရှိပြီးမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အားပေးကူညီမဲ့အကြောင်းဝန်ကြီးပရစ်ကာကအလေးပေးပြောဆိုမှာဖြစ်တယ်လို့ပြောပါတယ်ဝန်ကြီးပရစ်ကာဦးဆောင်တဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ဟာမြန်မာစီးပွားရေးအတိုင်းအဝိုင်းတွေအပြင်ရပ်ဖက်လူမှုအဖွဲ့အစည်းပိုင်းကခေါင်းဆောင်တွေအစိုးရတာဝန်ရှိသူတွေကတွေ့ဆုံဖို့ရှိနေပါတယ်မကြခင်တုန်းကပဲ FCS ခေါ်တဲ့အမေရိကန်နိုင်ငံရဲ့ချားကုန်သွယ်ရေးဝန်ဆောင်ဌာနရုံးတွေကိုလည်းမြန်မာနိုင်ငံရန်ကုန်မြို့မှာဖွင့်လှစ်လိုက်ပြီးဆိုတာကုန်သွယ်ရေးဝန်ကြီးပရစ်ကာကကြေညာ ခဲ့ပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်ကျော်ကစလို့နိုင်ငံရေးစီးပွားရေးအပြောင်းအလဲတွေလုပ်ခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကမြန်မာအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုယာယီဆိုင်းငံ့ထားလိုက်တာလည်းဖြစ်ပါတယ်ဒါပြင်အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံထဲရင်းနှီးမြှုပ်နှံမှုတွေလုပ်နိုင်ဖို့အားပေးဆောင်ရွက်လာသလိုတစ်ဖက်မှာလည်းအမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့လူခွင့်ရေးချုပ်ဖောက်မှုတွေမှာပါဝင်ပတ်သက်မှုမရှိဖို့မြန်မာစစ်တပ်နဲ့ဆက်ဆက်ဆောင်ရွက်မှုတွေမလုပ်ဖို့တင်းတင်းကြပ်ကြပ်တားမြစ်ချက်တွေတော့ချမှတ်ထားပါတယ်ခင်ဗျာ
The Voice of America,
VOA. ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညိဦးနဲ့ကိုရနိုင်တို့ကကြေညာသွားကြတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုလိုနားဆင်နေသလိုအင်တာနက်ဆက်မနှာမှာလည်းအတန်လွှင့်ချင်တဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။မြန်မာသတင်းတွေကိုမတင်ဆက်ခင်အရင်ဆုံးတော့အင်းနီနာချင်းထိုင်းနိုင်ငံရဲ့အခြေအနေကိုတင်ပြပေးပါမယ်စစ်တပ်အကြီးအကဲကဥဆောင်တဲ့မေလ22ရက်နေ့ထိုင်းနိုင်ငံအာနာသိမ်းခဲ့တဲ့အပေါ်ထောက်ခံမှုရရှိဖို့အတွက်လူထုစုဝေးဝဲကြီးတစ်ရက်ကျင်းပဖို့ထိုင်းစစ်တပ်ကစီစဉ်နေပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းပြီးတော့သတင်းမီဒီယာတွေပေါ်မှာချုပ်ချယ်ကန့်တတ်မှုတွေပြုလုပ်ခဲ့တဲ့အပြင်နိုင်ငံရေးအရဟောပြောမှုတွေကိုလည်းတင်းကျပ်တဲ့စီးပင်းတွေချမှတ်ခဲ့တဲ့ထိုင်းဆိုရပေါ်ကန့်ကွက်မှုတွေပေါ်ပေါက်ခဲ့ပြီးထိုင်းစစ်တပ်ဟာလာမယ့်ဗုဒ္ဓဟူးနေ့မှာလူထုအစည်းအဝေးကျင်းပဖို့စီစဉ်နေတာလည်းဖြစ်ပါတယ်ဒီကြောင်ဘန်ကောက်မြို့တော်ကနေ VOE သတင်းတောက် Steve Harmon သတင်းပေးပို့ထားတာကိုဒေါ်လှလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ထိုင်းစစ်တပ်ကလူငါဦးဒါမှမဟုတ်အဲ့ဒါထက်ကြော်တဲ့လူတွေစုဝေးမှုကိုပိတ်ပင်ထားပါတယ်။ချွင်းချက်ကတော့စစ်တပ်ရဲ့အာဏာသိမ်းမှုအပေါ်ထောက်ခံမှုရရှိဖို့ခုလာမဲ့ဗုဒ္ဓဟူးနေ့ဇွန်လ၄ရက်နေ့မှာအမှုပညာဖျော်ဖြေမှုတွေအပြည့်ပါဝင်မဲ့လူမှုထောက်ခံပွဲကျင်းပဖို့စီစဉ်ထားတဲ့စစ်တပ်ကဦးစီးကျင်းပတဲ့အခမ်းအနားကြီးတစ်ရပ်ပဲဖြစ်ပါတယ်။အဲ့ဒီခန္ဓာကြီးကိုစိတ်ချမ်းသာမှုပြန်လည်ရရှိရဲ့ခန္ဓာဖြစ်တယ်လို့စစ်တပ်ကတည်ပြုပြောကြားပါတယ်။နိုင်ငံရေးနဲ့မပတ်သက်ဘဲဆန္ဒပြမှုတွေအတော်အသင့်ဆက်ဖြစ်နေတဲ့ Victory Monument ကိုအောင်ပွဲခံကြောက်တိုင်ကြီးအနီးမှာကျင်းပဖို့လည်းရှိပါတယ်။ Terminal 21 Shopping Center ကြီးမှာဆန္ဒပြတဲ့အုပ်စုငယ်ကိုလုံခြုံရေးတပ်ဖွဲ့တွေကတင်းငင်းနေနေကပြင်းပြင်းထန်ထန်နှိပ်ကုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီကုန်တိုက်ကြီးကိုအနာပိုင်တွေကပိတ်ဖို့အမိန့်ပေးခဲ့ပြီးအဲ့ဒီအထဲရောက်နေတဲ့ဈေးဝယ်သူထောင်ပေါင်းများစွာတို့ကိုလည်းနှင်ထုတ်ခဲ့ပါတယ်လူစုဝေးဝေးကြီးတောင်ဒီကုန်တိုက်ကြီးကိုပိတ်လိုက်ပါပြီလူတိုင်းထွက်ပေးကြပါမပတ်သက်တဲ့သူတွေသတင်းမီဒီယာသမားတွေလူတိုင်းအပြင်ထွက်ပေးကြပါအနာပိုင်တွေရဲ့စကားကိုလိုက်နာကြပါလို့ထိုင်းဘာသာစကားနဲ့ကြီးညာသွားခဲ့တာဖြစ်ပါတယ်အပြင်မှာစုနေတဲ့လူအုပ်ကြီးတဲမှာတော့လက်သုံးချောင်းထောင်အလေးပြုကြတာတွေ့ရပါတယ်။ဒီတင်ဂေတာကတော့ Hunger Games ဆိုတဲ့နာမည်ကြီးအမေရိကန်ရုပ်ရှင်တွေကအတူယူတဲ့အလေးပြုနည်းပဲဖြစ်ပါတယ်။ဒီလိုအလေးပြုတဲ့သဘောကလည်းဘန်ကောက်မှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့တင်ဂေတာဖြစ်ပါတယ်။အဲ့ဒီနေရာရှိလူတွေကိုလည်းအာဏာပိုင်တွေကဖယ်ရှားခဲ့ပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်သူတွေဟာစစ်ဥပဒေအရအရေးယူခံရမှာဖြစ်တယ်လို့စစ်တပ်ပြောခွင့်ရပုံမှုဝင်းသာဆူဗရီကထိုင်းဘာသာစကားနဲ့ပြောပါတယ
်လူပတ်နဲ့ကဒံနံการကဖူတီ
မာရှယ်လစစ်ဥပဒေကိုချိုးဖောက်သူတွေပေါ်ကျွန်တော်တို့တရားဥပဒေအမျိုးမျိုးအရအရေးယူဖို့ဆက်လုပ်နေပါ ਈ တချို့တို့ကိုနားချပြောဆိုပြီးပြန်လွတ်ပေးခဲ့တယ်ပိုပြင်းထန်တဲ့သူတချို့ကိုတော့ဥပဒေအရအရေးယူသွားမှာဖြစ်ပါတယ
်စစ်အာဏာသိမ်းပြီးကတည်းကစစ်တပ်ကနေလာအဖမ်းခံဖို့ဆင့်ခေါ်ခဲ့သူပေါင်းခုထိ300နီးပါးလောက်ရှိသွားပြီဖြစ်ပါတယ်Pravit Wunjana Prutha, The Nation သတင်းစာမှာဆောင်းပါးရှင်တူဖြစ်ပြီးသူဟာတပတ်ကြာထိမ့်သိမ်းခံခဲ့ရသူဖြစ်ပါတယ
်။ I think it's a reflection of the deep sense of insecurity.
အခုလိုဖန်ဆီးမှုတွေပြုလုပ်နေတာဟာစိတ်ဓာတ်လုံခြုံမှုကင်းမဲ့နေတာကိုထင်ဟပေါ်လွင်စေပါလေ။အာနာသိန်းခေါင်းဆောင်တွေကအချိန်ဒီကိုသူတို့ဘက်ကအပြည့်အဝမထိန်းနိုင်သေးဘူးဆိုတာကျွန်တော်တို့မြင်နေရပါတယ
်။သူကိုစစ်တပ်ကပြန်လှုပ်ပေးခဲ့ပြီးမှပုံမှုတူကသူ့ကိုပြန်ခေါ်ခဲ့ပြီးအနာသိမ့်မှုနဲ့ပတ်သက်လို့အင်တာနက်ပေါ်ကနေဝေဖန်မှုတွေကိုရပ်ဖို့မြစ်တာရပ်ခံခဲ့တယ်လို့ဆိုပါတယ
် He said the junta leader General Prayut just needs time to
စစ်ကောင်းဆောင်ဗိုလ်ချုပ် Prayut အနေနဲ့ဒီနိုင်ငံအခြေအနေတွေအေးဆေးတည်ငြိမ်အောင်လုပ်ဖို့ကချိန်ယူရမှာဖြစ်တယ်လို့သူကရှင်းပြခဲ့တယ်လို့ပဲတချိန်ထဲမှာလည်းပဲကျွန်တော်ဘက်ကလည်းဒီအင်တာနက်ပေါ်မှာ Twitter ကနေပြီးတော့တင်ပြဆွေးနွေးနေတာတွေကိုခਿੱတရပ်ပေးဖို့အဲ့ဒီဗိုလ်မှူးကမြစ်တာရပ်ခံခဲ့ပါတယ
်တချို့နာမည်ကြီးပုဂ္ဂိုလ်တွေကတော့အဖမ်းခံရမှာဆိုလို့ online ပေါ်မှာနှုတ်ပိတ်နေကြပါတယ်။ဒါပေမဲ့လည်းတမန်ထိုင်းနိုင်ငံသားတောင်ပေါင်းများစွာတို့ကတော့ ပင်မမီဒီယာအပေါ်ကန့်သက်ချုပ်ချယ်တဲ့စီးမျဉ်းတွေနဲ့လွတ်အောင်သူတို့ရဲ့ကွန်ပျူတာတွေစမတ်ဖုန်းတွေကတဆင်အသုံးပြုပြီးဆက်သွယ်မှုတွေပြုလုပ်နေတာတွေ့ရပါတယ်။ဒါကြောင့်လဲစစ်တပ်အာဏာသိမ်းမှုကိုအာခန့်နဲ့လူလူကြားနေရာခွဲပြီးချက်ချင်းဆိုလိုလူစုနိုင်ဖို့ကအတော်လေးလွယ်ကူနေတာလည်းဖြစ်ပါတယ်ရှင်။
ဒေါ်လာလာတန်တင်ပြတော့တာဖြစ်ပါရခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုဆက်လက်ပြီးတင်ဆက်ပါမယ်မြန်မာနိုင်ငံရဲ့ပညာရေးကဏ္ဍကိုပြည်ပြင်ပြောင်းလဲမှုတွေလုပ်နေတယ်လို့တက္ကသိုလ်စီမံခန့်ခွဲမှုနဲ့အည်သွေးအာမခံမှုဆိုင်ရာဆွေးနွေးပွဲမှာပြည်ထောင်စုဝန်ကြီးတွေကပြောခဲ့ပေမဲ့လက်တွေ့မြန်မာရဲ့ပညာရေးစနစ်မှာတော့အရင်အစိုးရလက်ထက်တုန်းကနေဘာမှမကွာခြားဘူးလို့ပညာရေးလောကအတိုင်းဝန်းကပြောဆိုဝေဖန်ကြပါတယ်ဒါအပြင်ပညာရေးတက္ကသိုလ်ပညာရေးစနစ်မှာဆရာတွေနဲ့ကျောင်းသားတွေကြားဝန်ဆောင်မှုအသွင်မဆောင်ဘဲနဲ့အာဏာရှင်ဆန်ဆန်ဗဟိုချုပ်ကိုင်မှုပုံစံနဲ့ဆက်လက်ပြီးတော့လုပ်နေတာတွေ့ရတယ်လို့ဒဂုံတက္ကသိုလ်ဆရာများတက်မကဥက္ကဋ္ဌကပြောပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါပါခင်ဗျာ
ရန်ကုန်စင်ရုခမ်းမမှာဇွန်လ1ရက်နေ့ကကျင်းပခဲ့တဲ့တက္ကသိုလ်ပြားစီမံခန့်ခွဲမှုနဲ့အရေးသွေးအာမခံမှုဆိုင်ရာဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံပညာရေးစနစ်တွေကိုအကောင်းဆုံးဖြစ်အောင်ပြောင်းလဲဖို့နဲ့တက္ကသိုလ်ကပညာရှင်တွေပေါ်ပေါက်လာဖို့မွေးထုတ်ပေးရမယ်ဆိုပြီးတော့တမရယုံပြည်တော်ဝင်ကြီးတွေဖြစ်တဲ့ဦးစိုးသိန်းနဲ့ဦးတင်သိန်းတို့ကပြောခဲ့ပါတယ်။ဒါပေမဲ့အခုပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့ဝင်ကြီးတွေရဲ့ပြောဆိုချက်တွေဟာလက်တွေ့မြန်မာပညာရေးလောကမှာအပြောင်းလဲတစ်စုံတစ်ရာဖြစ်လာတာကိုမတွေ့ရဘဲအပြောသက်သက်သာကြံခဲ့တယ်လို့ရန်ကုန်စီးပွားရေးတက္ကသိုလ်ကျောင်းသားများတမကကကိုစီသူမောင်ကပြောပါတယ်။
ဒါကလုံးအားဖြင့်ကျွန်တော်တို့ဒီပညာရေးပြည်ပြောင်းလဲရေးဟာဟလာတိုင်းမှာလိုအပ်ပါတယ်လို့ပြောနေတာတဲ့တကယ်တမ်းကျတော့လက်တွေ့တဲ့ပြောင်းလဲမှုတွေကတော့လက်ရှိတက္ကသိုလ်တွေမှာကျွန်တော်တို့ဖြစ်မလာသေးဘူးလို့မြင်နေခင်ဗျာ။ဟိုဘာကြောင့်လဲဆိုတော့အရေးတကြီးလိုအပ်နေတဲ့အခုကာလမှာပေါ့ကျွန်တော်တို့ဒီတက္ကသိုလ်မျိုးအော်တိုနိုမတ်စီရေးဆိုတဲ့ကိစ္စကိုကျွန်တော်တို့ပြောရတာကကျွန်တော်တို့မြန်မာနိုင်ငံရဲ့ပညာရေးပြောင်းလဲမှုမှာ long term plan ရှိမယ် short term plan ရှိမယ်။ long term plan ဆိုတာကဥပဒေပိုင်းဆိုင်ရာလိုအပ်ချက်ရတစ်ပြေးပြေးနဲ့ဟလာဒီပုံပေါ်ကြီးပြောင်းလဲသွားမှာရှိလို့ short term action plan တွေကြတော့လက်ရှိသင်ကြားနေတဲ့ဟာလာတင်ယူညွန်းနန်းနေ curriculum အနေနဲ့ဟာလာဒီသင်ကြားပုံသင်ကြားနည်းပေါ့ဗျာ teaching method တွေကပြန်လဲပြောင်းရမယ့်အနေအထားတစ်ခုမှာကျွန်တော်တို့လက်ရှိတက်နေတဲ့တက္ကသိုလ်ကျောင်းသားတယောက်အနေနဲ့ကတော့ဥပဒေကြီးကိုဘာမှပြောင်းလဲတာကိုမတွေ့ရသေးဘူ
း။လက်ရှိချိန်မှာတော့မြန်မာပညာရေးလောကအတွက်အမျိုးသားပညာရေးဥပဒေတရားပေါ်ပေါက်လာဖို့အတွက်လွှတ်တော်တွေမှာဆွေးနွေးမှုတွေပြုလုပ်နေပါတယ်။ဒါပေမဲ့ဒီဥပဒေမူကြမ်းကိုဆွေးနွေးခဲ့တဲ့တုန်းကအခြေတည်အငင်းပွားမှုတွေရှိခဲ့ပြီးတော့ပညာရေးဖွဲ့စည်းတွေဖြစ်တဲ့ NNI လို့နိုင်ငံလုံးပညာရေးကွန်ရက်နဲ့ UDA လို့တက္ကသိုလ်ဆရာများတက်မကတွေကိုခြံလက်ထားတဲ့အခြေအနေတွေထိတော်ဖြစ်ခဲ့တာပါ။တရင်းနေတွေတုန်းကဆွေးနွေးပွဲအတွင်းမှာတော့ပြည်သူ့ဝန်ကြီးဦးတိုင်သိန်းကအငင်းပွားစရာတွေရှိနေတဲ့ဒီအမျိုးသားပညာရေးဥပဒေထဲမှာတရားလွတ်လပ်စွာစီမံခန့်ခွဲတဲ့တက္ကသိုလ်တွေဖြစ်ရမယ်ဆိုပြီးတော့ပြောခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့ဒီချက်ဟာလက်တွေ့ဖြစ်မလာဘဲနဲ့အစိုးရအနေနဲ့ပညာရေးမှာလွတ်လပ်မှုတဲ့ထိန်းချုပ်မှုကိုသာအသက်နေတာကိုတွေ့ရတယ်လို့လည်း NNI ကနိုင်ငံလုံးဆိုင်ရာပညာရေးကွန်ရက်ကခေါင်းဆောင်တူဖြစ်တဲ့ဒေါက်သိန်းလွင်ကပြောပါတယ်
။ကျွန်တော်မြင်ရတော့ပညာရေးပြည်ပြင်ပြောင်းလဲမှုကအစိုးရရဲ့ချုပ်ကိုင်မှုအောက်မှာပြည်ပြင်ပြောင်းလဲတာမျိုးမဖြစ်တင်ဘူး။အခုဦးတင်နိုင်သိန်းတို့လုပ်တဲ့ဟာကသူတို့ကျွားခဲ့ဝင်းကြီးဌာနရဲ့အစိုးရဘက်ရဲ့ချုပ်ကိုင်မှုအောက်မှာကြောင်းတာမျိုးဖြစ်နေတယ်။အဲ့ဒါကိုသူတို့ဥပဒေကြမ်းမှာလည်းတွေ့တယ်။မြို့သားပညာရေးကော်မတီတို့ဒါအဲ့ဒီချုပ်ကိုင်မှုအောက်မှာကျွန်တော်တို့တင်ပြတာကပညာရေးလွတ်လပ်ခွင့်ကိုတင်ပြတာ။ကျွန်တော်တို့တက္ကသိုလ်တွေကကိုယ်ပိုင်တက်ထားငွေရှိတဲ့တက္ကသိုလ်တွေဖြစ်ရမယ်။တက္ကသိုလ်ရဲ့ဆရာဆရာမတွေပညာရှင်တွေကိုယ်တိုင်ဒီမှာခံခွဲတဲ့တက္ကသိုလ်မျိုးဖြစ်ရမယ်။ကျောင်းတွေလည်းအလားတူပဲ။ကျောင်းတွေကကျောင်းမှာရှိတဲ့ဆရာတွေဒေသခံကတာဝန်ရှိတဲ့သူတွေဒါစီမံခန့်ခွဲတဲ့တက္ကသိုလ်မျိုးကျောင်းမျိုးဖြစ်နေတယ်။အစိုးရဝန်ထမ်းကနေပြီးတော့ဝင်ရောက်ဆက်ဖြစ်တဲ့တက္ကသိုလ်ကြီးတောင်းနေမှဖြစ်တယ်။ဒါအခုအစိုးရရဲ့ပညာရေးပြည်ပြင်ပြောင်းလဲမှုကအစိုးရဝန်ထမ်းတွေဝင်ရောက်ဆက်ဖြစ်တဲ့ချုပ်ကံမှုရှိတဲ့ပြည်ပြင်ပြောင်းလဲမှုဖြစ်နေတဲ့အတွက်အောင်မြင်မယ်လို့ကျွန်တော်မယုံကြည်ဘူး
။လက်ရှိချိန်မှာတော့အစိုးရအနေနဲ့ရင်စစ်ဆွဲလက်ထက်ကမဖွင့်ပဲဒီတိုင်းထားခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးကိုပြန်လဲဖွင့်နိုင်အောင်စောင့်နေပြီးတော့ပုံမှန်မှုပြင်ဆင်မှုတွေလှုပ်ဆောင်နေကြတာကိုတွေ့ရပါတယ်။ပြည်သူ့ဝန်ကြီးဦးစိုးသိန်းကလည်းမြန်မာနိုင်ငံအတွင်းကတက္ကသိုလ်ရဲ့အဆင့်ပြည့်နေရေးကိုငွေကြေးထည့်ဝင်ပြီးတော့ထပ်မံဖြည့်ဆည်းပေးဖို့ရှိတယ်ဆိုပြီးတော့ဆွေးရပိုင်သတင်းစာတွေမှာပြောဆိုထားပါတယ်။တက္ကသိုလ်တွေကိုလက်ရှိအစွဲလက်ထက်မှာအဆင့်ပြည့်မယ်ဆိုရင်ဆရာနဲ့ကျောင်းသားအကြဝန်ဆောင်မှုအတွင်ဆန်တဲ့ပုံစံမျိုးဖြစ်အောင်ကြိုးစားဖို့လိုပြီးတော့အထက်ကချုပ်ကိုင်တဲ့ဘဝဦးစီးပုံစံကိုတော့လုံးဝမကျင့်သုံးဖို့လိုမယ်လို့ဒဂုံတက္ကသိုလ်ဆရာများတက်မကကဥက္ကဋ္ဌဖြစ်တဲ့ဒေါက်တာအာသာကပြောပါတယ
်။ပြောရတယ်လို့ကျေတယ်မနီကိုကျောင်းသားတွေရောတယ်မနီရောအာနာရှင်စနစ်လိုမျိုးတက်ထလိုက်ခြင်းအနေနဲ့ဟိုချုပ်ကိုင်မှုရှိနေတယ်တော်တော်များများအုပ်ချုပ်မှုက
သမရဦးသိရဆွဲလက်ထက်မှာတော့ရင်ဆွဲလက်ထက်ကကျင့်သုံးခဲ့တဲ့ပညာရေးစနစ်တွေကိုပြည်ပြင်ပြောင်းလဲဖို့ဆိုပြီးတော့တနောက်17ခုနှစ်တည်းကစီမံကိန်းချပြီးဆောင်ရွက်နေတာပါလက်ရှိချိန်မှာဆိုရင်အတော်ကြာပိတ်ထားခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးအတွင်းမှာဘွဲ့ချိုဒီဂရီရယူနေအောင်ပြန်လဲဖွင့်လှစ်ထားပြီးဖြစ်သလိုပြီးခဲ့တဲ့နှစ်တွေနဲ့ဒီနှစ်တွေမှာပညာရေးသုံးစည်းတွေကလည်းအရင်တက်ပို့ပြီးတွုံးမြင့်တောင်းခံရတာကိုလည်းတွေ့ရပါတယ်တစ်ဖက်မှာတော့မြန်မာဒီမိုကရေစီဘွဲ့ချိုဥက္ကဋ္ဌဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ပညာရေးစနစ်တစ်ခုလုံးလုံးဝအသွင်ပြောင်းဖို့လိုတယ်ဆိုပြီးတော့သူမရဲ့နိုင်ငံတကာကြီးစင်အတော်များများရဲ့မိန့်ခွန်းတွေထဲမှာထည့်သွင်းပြောဆိုခဲ့မှုပါတယ်ခင်ဗျာ
တော်ရရှိမှာခင်ဗျာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးသမရဦးသိန်းစင်ကိုယ်တိုင်ကထောက်ခံတဲ့အကြောင်းလှဇင်မင်းကုန်းမှာပြောကြားချက်ဟာ ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းသူတွေအတွက်တကယ်ပဲအတက်စရာလို့ယူဆနိုင်ပါသလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က2323812554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကို email နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာ။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုဆက်ပါမယ်။မြန်မာနိုင်ငံရန်ကုန်မြို့တီလဝါအထူးစီဝိုင်းစေးစုံတိဆောက်တဲ့နေရာမှာဒေသခံနေရဲ့ဆုံးရှုံးနေနာတာတွေကိုဖြေရှင်းပေးဖို့အတွက်စီမံကိန်းမှာအဓိကပါဝင်ခဲ့တဲ့ဂျပန်ဖွံ့ဖြိုးရေးအေဂျင်စီ JICA ကိုလယ်သမားရေးလှုပ်ရှားသူတွေကဂျပန်နိုင်ငံအထိတွားရောက်ပြီးတော့တောင်းဆိုခဲ့ကြပါတယ်။ JICA နဲ့တူဂျိုမြို့မှာတွေ့ဆုံဆွေးနွေးပြီးစီမံကိန်းကာလမှာနေနာမှုတွေစုံစမ်းစစ်ဆေးဖြေရှင်းပေးဖို့လည်းတိုက်တွန်းခဲ့ကြတာပါ။အခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့တီလဝါစီမံကိန်းနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။တီလဝါအထူးစီမံကိန်းကိုအကောင့်ထဲပေါ်တိဆောက်တဲ့နေရာမှာဒေသခံတွေရဲ့ထိခိုက်နစ်နာမှုတွေကနေအကာအကွယ်မပေးနိုင်ဘူးဆိုတဲ့ကန့်ကွက်လွှာကိုဒေသခံလယ်သမားတွေရဲ့ကိုယ်စားလှယ်တွေကဂျပန်နိုင်ငံတိုကျိုမြို့ရဲ့အခြေစိုက်ဂျိုက်ကာရဲ့စုံစမ်းစစ်ဆေးရေးအရာရှိလက်ထက်ကိုယ်တိုင်ပေးအပ်ခဲ့ကြတာဖြစ်ပါတယ်။ဒေသခံတွေရဲ့တောင်းဆိုချက်အပေါ်မှာဂျိုက်ကာအနေနဲ့အလေးထားဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ကြောင်းလည်းတီလဝါလူမှုဘဝဖွံ့ဖြိုးရေးအဖွဲ့ကဥဆောင်ကော်မတီဝင်ဦးမြလှိုင်ကပြောပါတယ်။
တိုကျိုမြို့ကိုကျွန်တော်ရောက်ရှိအောင်လာပြီးတော့ဒီဂျိုက်ကာရဲ့အကြီးအကဲတဦးဖြစ်တဲ့ပုံကိုလက်ထဲကိုကျွန်တော်တို့ထည့်လိုက်ခြင်းအပြင်ယခုလက်ရှိဟန်တာလေးအမှခံစားနေရတဲ့ဒေသခံတွေရဲ့ထိခိုက်ခံစားမှုတွေကိုအချိန်မီကုစားနိုင်ဖို့နဲ့နောက်ဒုတိယဟိုဆက်လက်အကောင့်ထဲဖော်မဲ့ဟန်တာ2000မှာဆောင်ရွက်မဲ့ကိစ္စတွေအတွက်ကိုလည်းဂျိုက်ကာအနေနဲ့အခုလိုတင်ပြခြင်းအပြင်ပေါ့လေသူ့ရဲ့မူဝါဒတွေနဲ့အညီအဲကျွန်တော်တို့တော့ဆောင်ရွက်ပေးလိမ့်မယ်လို့ကျွန်တော်တို့အဲ့လိုတော့မျှော်လင့်ပါတယ်
စီမံကိန်းအကောင့်ထဲပေါ်တဲ့နေရာမှာသဘာဝပတ်ဝန်းကျင်နဲ့လူမှုရေးအရာဆုံးရှုံးနစ်နာမှုတွေရှိခဲ့တယ်လို့ပွင့်လင်းမြင်သာမှုတွေအားနဲ့တာနောက်ဂျပန်ပြည်ပြည်ဆိုင်ရာကော်ပိုရေးရှင်းအေဂျင်စီ JICA ရဲ့စံနှုန်းတွေနဲ့အညီဆောင်ရွက်ဖို့နဲ့တာဝန်ယူဖို့ပြက်ကွက်ခဲ့တယ်လို့လည်းဒေသခံတွေနဲ့လှုပ်ရှားသူတွေကစွပ်စွဲခဲ့ကြတာပါဂျပန်နိုင်ငံရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကိုစောင့်ကြည့်လေ့လာနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းဖြစ်တဲ့မဲခေါင်စောင့်ကြည့်ရဲ့အဖွဲ့ကမီနာရီတတ်ဆူချီကဝါကတော့ JICA အနေနဲ့အမြန်ဆုံးစုံစမ်းစစ်ဆေးတာဝန်ယူဖို့တောင်းဆိုထားတယ်လို့ပြောပါတယ
် The examiner of JICA they received today the objection from the villagers within 1 month.
သူပြောသွားတာကတော့ဒေသခံတွေရဲ့ကန့်ကွက်စာကိုလက်ခံရရှိခဲ့တဲ့ JICA agency ကစုံစမ်းစစ်ဆေးသူတွေအနေနဲ့စီမံကိန်းဒေသကလဲသမားတွေရဲ့တိုင်တန်းချက်တွေကိုကဏ္ဍဦးလေးလာစစ်ဆေးရမှာဖြစ်ပြီးတော့ဒေသခံတွေတကယ်ပဲထိခိုက်နစ်နာမှုရှိမရှိတလားအတွင်းမှာစုံစမ်းစစ်ဆေးပြီးတော့လိုအပ်သလိုဆောင်ရွက်ပေးသွားရမှာဖြစ်တဲ့အကြောင်းပြောဆိုသွားတာပါဒေသခံတွေအနေနဲ့တီလဝါအထူးစီမံကိန်းဇုံကိုစန့်ကျင်နေတာမျိုးမဟုတ်ဘဲနဲ့ထိခိုက်နစ်နာမှုတွေနဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ပြက်ကွက်တာကိုတင်ပြနေတာသာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါပေမဲ့လည်းအရင်ကတင်ပြချက်တွေကိုဂျိုက်ကာကတုံ့ပြန်မှုမရှိတဲ့အတွက်လည်းအခုလိုမျိုးဂျပန်နိုင်ငံကအေဂျင်စီအထိတင်ပြရတာဖြစ်တယ်လို့လည်းစီမံကိန်းတွင်ဆုံးရှုံးနေတာခရယာသူတူဦးလည်းဖြစ်တဲ့ဦးကျော်ကျော်ကပြောပါတယ်။
ကျွန်တော်တို့ကတော့ဦးတောင်းဆိုချင်တာကတော့ပေါ့နော်ဂျပန်ဒီဂျာဂျာဂိုင်လိုင်းသူတို့ဂိုင်လိုင်းရှိပါတယ်ကျွန်တော်မြန်မာနိုင်ငံကြီးအထောက်၁၂လေယာဉ်ဥပဒေရှိသလိုဂျပန်ဒီဂျာဂျာဂိုင်လိုင်းတွေရှိပါတယ်အခုလက်ရှိခံစားနေရတဲ့ဒေသခံလေသမားတွေအားလုံးဒီမူလအဆင့်တန်းနဲ့မတိုင်းကြသောအဆင့်တန်းဆိုတဲ့ဂျာဂျာဂိုင်လိုင်းတွေမှာပါပါတယ်ကျွန်တော်တို့ကဒီစီဝိုင်းစုံကြီးဒီဒီလိုအခုစီဝိုင်းစုံရဲ့ဟာကြီးကိုကျွန်တော်ကန့်ကွက်နေတာဟုတ်ပါအောင်တားဆီးနေတာဟုတ်ပါအောင်ကျွန်တော်တို့အားလုံးကိုကျွန်တော်တို့သဘောတူပါတယ်ဒါပေမဲ့ကျွန်တော်တို့ဒေသခံလေသမားတွေကဥပဒေပေါင်းတွင်းရတန်လဲနေရခြောက်ရိုင်းနဲ့ပတ်သက်လို့အခုရော်ကျင်းနှုံးနဲ့ပတ်သက်လို့ပေါ့နော်ဥပဒေပေါင်းရှိပါတယ်ဥပဒေအတိုင်းကျွန်တော်တို့ယူလို့ချင်ပါတယ်ဒါနည်းဘယ်လောက်ဆိုတာကိုကျွန်တော်မသုံးတော့ပါဘူးဥပဒေအတိုင်းကျွန်တော်လိုချင်ပါတယ်
တီလဝါအထူးစည်းဝါးရေးစုံစီမံကိန်းကို2013ခုနှစ်မှာစတင်အကောင့်ထည့်ဖော်ခဲ့တာဖြစ်ပြီးတော့မြမတီလဝါအထူးစည်းဝါးရေးစုံဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီလီမိတက်ကပြည်တွင်းရင်းနှီးမြှုပ်နှံမှုအဖြစ်နဲ့မြမနိုင်ငံသားတွေက52ရာခိုင်နှုန်းပါဝင်မြှုပ်နှံမှာဖြစ်ပါတယ်။ JICA ဂျပန်ပြည်ပြည်ဆိုင်ရာကော်ပိုရေးရှင်းအေဂျင်စီအပါအဝင် Mitsubishi, Sumitomo နဲ့ Mayubeni ဆိုတဲ့ဂျပန်ကုမ္ပဏီတွေက49ရာခိုင်နှုန်းရင်းနှီးမြှုပ်နှံထားကြပါတယ်ရှင်။
ဒါကတော့မြန်မာလေသမားရေးလှုပ်ရှားသူတွေဂျပန်နိုင်ငံကိုတွားပြီးတော့ဂျပန်ဖွံ့ဖြိုးရေးအေဂျင်စီ JICA ရဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းမတ်စုမွန်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်မြန်မာသတင်းတစ်ပုဒ်ကိုဆက်ပါမယ်။ Sekarang ini seni ini mula lekar lebih dalam dalam jenis simangai ini pada lukan gua sangat banyak mula teman video pembawa ni barai. Simangai ini mesti tambah kahal ini mesti mah tonton sebiji gua biar ya buat di dalam anak bayi ni gua di sini tua video sangat banyak jalan wah biasa gua sedut sedang tarik view itu ni dah mah ini mazrin pipu tarik gua nasi maknya.
Lebih dalam dalam jenis simangai itu tinggi bincang ziyuk tarik ni mah biar lelaki satu pot dua jual ke jadul gua anak bayi ni gua. Now that Gadiz Gari baby, Sasai Yoma, Nina Bimet, so we call you get Ava, Tabi me, Nina Mene Maro, let the Marida Yoshila Gabi me, Tawin Shiduriga, Malabe Shawni Red Dre, Sanap Yamuri, Satiare, so be, Sasai Yoshika, Sanap Yani, that down to the Uga Suvare.
We are going to Salama, I Sasai Yongo Dware, Honiaranga, Saminanga, I can see you on a level of Babi that's going down with down for it. I don't say any of it. ดูเองอ่ะใส่ละคนเลยเนี่ยยายเนี่ยไงอ่ะจ้ะเราคิดจะฉันอะไรใครไอ้ดูเอาเข้าไปเลยมูอุ้งเอาไว้อุ้งเอาไว้อุ้งเอาไว้เนี่ยมาสั่งยังงูน่าจะสรุปตัวเลยทีเนี้ยบลูมันเร็วเช่นไอ้เดี๋ยวเนี่ยเราจะดังอะไรไอ้จะมาเราไอ้เช่นอะไรเดี๋ยวเราดังโซเลยเช่นไอ้เราเนี่ยเราเดี๋ยวมาทำเนี่ยใส่ดังจะไหลย้อนไปเลยตัวเราประกาศเยอะเลยจะเดี๋ยวคุณจะมาเราเล็กเล็กตัวเราทุ่มเงินเราทุ่มเงินเราเนี่ยจะดูว่าทุ่มเงินเราเป
Chanzio Macapune, Tansucho Cabi, Tainare, Troya Lady, Pia Ye, Tonso Gajara Jow. Ye, your bony, Picayareti, Leveron, Titaganine, Yama Anabine Jama, Tima Muri, Picayaba. Now by Maro, Yama Taturin, when ye bow in Anabinega, Titagan, yes, Sanarigo, Layoba mess, so be no great be like Bian now. Dile Muri, Yadoga be, Milan, Sakoyanine, Tonsa Yeni Maro, Tima Muri, Tapikevare. Serene Mojovin Jivaruga led the Matonsakona Uroye, Miega Niangazegu, Chanzio Capi, Tainsi Tare Kisane Patalu, Anabine and Ninem, ye Sapien people to a Tonsu Tamugule, Anabine Beca Ninsu Geredu Suvare.
I'll tell you, Uzam Yonu, Nami, Hajana, that do a petition in our head of Yola, Paletition, and all of tomorrow, Prumatition, let him see Ulo, all of tomorrow, he meet us with those up on the Uwe.
ရဲကန်းစင်ရတော့ဘောလို့အစားကတရတော့ပြောတော့ကြတယ်အောက်ချုပ်ရဲမှုကမဖြစ်နိုင်ဘူးလို့ပြောတယ်ရှင်ခရိုင်အောက်ချုပ်ရဲမှုနဲ့အာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပန်နီတာဖွံ့ဖြိုးရေးအင်စတီကျူအဖွဲ့ကတာဝန်သိယင်းနှီးမြှုပ်နှံမှုဆိုင်ရာအစီရင်ခံစာတစ်ခုထုတ်ပြန်ခဲ့ပြီးရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမ
ဟန်ပြလုံဆောင်ပေးခြင်းဒေတာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ကြားရတာဒီကော်မတီနေနဲ့ကဒီမှာကျွန်တော်နိုင်ငံတကာကိုပြဖို့ရယ်သတင်းစာပြရယ်ကိုပြဖို့ရယ်လူမှုရေးလုပ်ငန်းတွေထောက်ဆောင်ပေးပါတယ်ဖွံ့ဖြိုးရေးလုပ်ငန်းတွေထောက်ဆောင်ပေးပါတယ်ဆိုပြီးတော့အပြတဘောနဲ့ကော်မတီလေးတွေဖွဲ့ထားတွေ့ရတယ်ဗျာအမှဒီကော်မတီလေးကကျွန်တော်လေ့လာကြည့်တဲ့ခါကျတော့ဒီလက်ပံတွေကမှ ဘူးဆိုတော့ကျွန်တော်သွားတွေ့ရတယ်ပေါ့နော်
ကျင်းနီစီမံကိန်းဟာဒေသခံတွေရဲ့လက်မြေဧကပေါင်းထောင်ထဲချီပြီးတည်ယူခဲ့တယ်လို့ရွာတွေကိုဖယ်ရှားခိုင်းတဲ့စီမံကိန်းဖြစ်တဲ့အတွက်ဒေသခံတွေကဖြတ်သိမ်းဖို့အတွက်အကြိမ်ကြိမ်ဆန္ဒပြနေကြတာပါဒီစီမံကိန်းကိုမြမအစိုးရက57ရာခိုင်နှုန်းမြမဝမ်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့က49ရာခိုင်နှုန်းခန့်စားစီဖို့အတွက်စာချုပ်ထားတာလည်းဖြစ်ပါတယ်ရှင်
ဒါကတော့စကိုင်းတိုင်းစလင်းကြီးမြို့နယ်တွေကလေပတောင်းတောင်ကြီးနီစီမံကိန်းနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြမှုတွေထပ်မံပြီးတော့ပေါ်ပေါက်နေတဲ့အကြောင်းမအေးမှသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ VO ရဲ့ရုံးမြင့်တန်ကြားအစီအစဉ်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်ည9:00နာရီကနေ9:00နာရီခွဲအတွင်း VO မြန်မာပိုင်းအင်တာနက်စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနိုင်ပါတယ်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်တပြင်းကြီးထုတ်လွှင့်ချိန်ကိုမမှီလိုက်သူတွေအတွက်အတန်လွှင့်ပြီးတော့ည8:00နာရီခွဲကစလို့နှစ်တရာအချိန်ဒီမှာဖမ်းယူကြည့်ရှုနိုင်ကြပါခင်ဗျာ